ယူကရိန်းတောင်ပိုင်းကရုရှားသိမ်းယူခဲ့တဲ့မာရီယိုပိုစိတ်ကမ်းမြို့မှာဒေသခံတွေသတင်းပတ်ပေါင်းများစွာဒုက္ခခံစားရတယ်လို့ဒွန်ဘတ်ဒေသတွေမှာဖြစ်ပွားမှာကိုစိုးရိမ်လာနေကြအချိန်မှာပဲရုရှားထောက်ခံအားပေးနေတဲ့ယူကရိန်းခွဲထွက်သမားတွေကဒွန်ဘတ်ဒေသကိုသိမ်းပိုက်နိုင်ပြီလို့ကြေညာရင်းတောက်ကြံတွေမှာပြင်းပြင်းထန်ထန်တိုက်ခိုက်နေပါတယ်ယူကရိန်းအရာရှိတွေကတော့အနောက်နိုင်ငံတွေကနည်းပညာအဆင့်မြင့်လက်နက်တွေတပ်ဆင်ပေးဖို့ထပ်မံတောင်းဆိုနေကြတာဖြစ်ပြီးရုရှားထိုးစစ်ရအောင်လုပ်ဖို့ယူကရိန်းတပ်သားတွေဒီလက်နက်တွေလိုအပ်တယ်လို့ပြောပါတယ်။လူဟန်စတေတာမှာယူကရိန်းနဲ့ထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေနှစ်ခုဖြစ်တဲ့ဆာဗီယိုရိုဒွန်ဆျန်နဲ့လင်စချန့်ဒေတာမြို့နားမှာတောက်ကြံတွေကတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ရုရှားအားပေးထောက်ခံထားတဲ့ခွဲထွေသမားတွေလွန်ခဲ့တဲ့၈နှစ်လောက်ခရဲကဒွန်ဘတ်စတေတာတွင်ကတချို့နေရာတွေကိုထိန်းချုပ်ထားတာလည်းဖြစ်ပါတယ်။ယူကရိန်းကိုရုရှားစတင်စစ်ခင်းခဲ့တဲ့လွန်ခဲ့တဲ့၃လကျော်ကာလအတွင်းဒီဒေတာမှာဒေတာကန်1500လောက်တည်ဆုံးခဲ့ရပြီဖြစ်ကြောင်းမြို့တော်ဝင်ကပြောပါရယ်။နေရောညပါဇက်တိုက်ပစ်ခတ်နေတဲ့အတွက်အခုဆိုမြို့တစ်မြို့လုံးအဆောက်အဦအလုံးရဲ့90ရာခိုင်နှုန်းလောက်ပျက်စီးနေပြီလို့လည်းပြောပါရယ်။လူပေါင်း1000လောက်နေတဲ့မြို့ဟာအခုဆိုမြို့ကန် 12000 ဝန်းကျင်ပဲကျန်တော့တာဖြစ်ပြီးတော့ယူကရိန်းဒေတာရင်းနဲ့လည်းအဆက်အသွယ်ပြတ်နေတယ်လို့ပြောပါရယ်။